မင်္ဂလာပါရှင်မြန်မာဒီမိုကရေစီရေးရာအစီအစဉ်ကနေကြိုဆိုပါရစေကျမအင်ဂျင်နိုင်ပါဒီတစ်ပတ်အတွက်တော့အာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်လာတဲ့အင်ဒိုနီးရှားနိုင်ငံကနေမြန်မာအရေးကင်တွယ်တဲ့နေရာမှာဘလို့အခက်အခဲတွေရှိမလဲဘလို့စိန်ခေါ်မှုတွေရှိမလဲဆိုတာတွေနဲ့ပတ်သက်ပြီးတော့ဒီဒီတဲ့အခြေဆိုင်မြန်မာလူအခွင့်အရေးကွန်ရက်အမှုဆောင်ညွှန်ကြားရေးမှူးဖြစ်တဲ့ဥကြုံဝင်းကိုကျမဆက်သွင်းမေးမြန်းထားပါတယ်ဥကြုံဝင်းဟာဒီမြန်မာနိုင်ငံလုံးဆိုင်ရာမွတ်စလင်လူမျိုးများအတိုင်ပင်ခံကော်မတီရဲ့ပြောရေးဆိုခွင့်ရှိသူလည်းဖြစ်ပါတယ်မင်္ဂလာပါကိုကျော်ဝင်
းဟုတ်ကဲ့မင်္ဂလာပါဟု
တ်ကဲ့ကိုကျော်ဝင်းကအခုမကြသေးခင်ကပဲဒီအင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတွေသွားရောက်ပြီးတော့ဒီမြန်မာနိုင်ငံနဲ့ပတ်သက်လို့အာဆီယံရဲ့အခမ်းအနားပေါ့အထူးသဖြင့်အင်ဒိုနီးရှားကအာဆီယံဥက္ကဋ္ဌဖြစ်လာတဲ့ခါကျတော့သူတို့ခုဘောနော်လက်ရှိဒီမိုကရေစီရဲ့တိုက်ပွဲဝင်နေတဲ့အုပ်စုတွေအမျိုးသားညီညွတ်ရေးအစိုးရတို့ဘာလို့နဲ့ကြာသူတို့ဆွေးနွေးတဲ့သဘောထားမျိုးကိုဒီကိုကျော်ဝင်းညွနဲ့တွေ့ဆုံတဲ့နေရာမှာပြောတာမျိုးရှိပါရှင့
်သူတို့ကအားလုံးနဲ့စကားပြောမယ်ဘယ်သူနဲ့မဆိုစကားပြောမယ်ပေါ့နော်ဆိုတော့ဘယ်သူနဲ့ဆိုစကားပြောမယ်ဆိုရင်ကျွန်တော်တို့ဘက်ကထောက်ပြတာတော့ဘသူမဆိုဆိုတဲ့နေရာမှာကျွန်တော်တို့ဘက်ကတော့ဘသူမဆိုဆိုတာမရှိဘူးကျွန်တော်တို့ဆိုတာကတော့မြန်မာပြည်ရဲ့ဒီစန့်ကျင်ဒီဟိုစစ်တပ်ကိုစန့်ကျင်နေတဲ့ဒီတော်လိုင်းရဲ့အုပ်စုတွေအားလုံးမှာကတော့ရက်တိချက်ကတော့စစ်တပ်နဲ့စကားမပြောဘူးရာဇဝတ်သားတွေဖြစ်တယ်သူတို့ကတော့တရားစီရင်ရမယ်အေးတရားစီရင်ပြီးတဲ့ပြီဆိုရင်တော့ဒါကျွန်တော်တို့ပြောသင့်ပြောထားတဲ့လူတွေစကားပြောရမယ်ဒါပေမဲ့ဒီလူတွေနဲ့တော့ကျွန်တော်တို့ဘယ်လိုမှဆွေးနွေးစစ်နိုင်စစ်သက်ညီနိုင်လို့လည်းမရသလိုဒါသူတို့ကရာဇဝတ်သားတွေဖြစ်တယ်သူတို့အပြစ်တစ်ခုမပေးဘဲနဲ့တရားစီရင်မှုမရှိဘဲနဲ့ကျွန်တော်တို့ဒီလူတွေနဲ့စကားပြောခြင်းကကျွန်တော်တို့အတွက်မှာထောင်နဲ့တောင်းနဲ့ကြီးအသက်ပေးအသက်ဆုံးလိုက်ရတဲ့ကိုတိုင်းလူပြည်သားတွေအတွက်မတရားမှုပြုတယ်လို့ဖြစ်သွားမယ်။နောက်သူတို့ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေကိုလည်းဘယ်ခေါင်းဆောင်ကမှခွင့်လွတ်လို့မရဘူး။ဒါကဒီခွင့်လွတ်တာလည်းတော်တော်လေးဒါမှားယွင်းတယ်လို့ကျွန်တော်ပြောလို့ရတယ်ပေါ့နော
်။သူကအဲ့တော့ NUG နဲ့အခုဒီအင်ဒိုနီးရှားအစိုးရတို့ကိုဘက်ကဟိုတွေ့ဆုံဆွေးနွေးတဲ့အပိုင်းတွေရှိလာပြီလားရှင်။
NUG နဲ့သူတို့တဲ့တော်တော်အစကတည်းကထိပ်တွေးမှုတွေရှိခဲ့တယ်ပေါ့နော်ဥပမာ2021ကတည်းကသူတို့ထိပ်တွေးမှုတွေရှိတယ်လို့ကျွန်တော်တို့သိရတယ်။နောက်ဒီဟိုဘယ်လိုပြောမလဲဆိုတော့ကျွန်တော်တို့ဒီဘက်ကလည်းဟိုအားလုံးတိုက်တွန်းပါတယ်ကျွန်တော်တို့ကဟို NUG နဲ့ဟိုတိုင်းသားအဖွဲ့တွေနဲ့ဟိုထိပ်တွေးဖို့လိုအပ်တယ်အားလုံးရဲ့စကားအတန်နားထောင်ဖို့လိုအပ်တယ်ဘာလို့လဲဆိုတော့စစ်တပ်ကသူတို့စီကိုအမြဲတမ်းလိုလိုစာပို့နေတယ်သတင်းတွေပေးနေတယ်ကျွန်တော်တို့တွေကအကြမ်းဖက်တွေဖြစ်တယ်ရာဇဝတ်သားတွေဖြစ်တယ်ဒီလူတွေနဲ့မပတ်သက်ရဘူးဆိုပြီးသူတို့အမြဲတမ်းပရက်ရှာပေးတယ်ဆိုတော့သူတို့တွေကတော့ဒါကိုကောင်းကောင်းနားလည်တာပေါ့ဒါစစ်တပ်ကဟိုစစ်တပ်ဆိုတာပဲတကယ်ဟိုဘာမှပြောဟိုရာဇဝမှုကျူးလွန်နေတာပေါ့နော်တိုင်းသားအဖွဲ့တွေဒီပဲတော်လိုင်းတက်တယ်ဆိုတာကဒါခုခံနေတဲ့အနေထားပဲရှိတယ်ဆိုတော့သူကောင်းကောင်းနားလည်ကြတယ
်အဲ့တော့ဒီလိုစစ်ကောင်စီကအခုဒီအင်ဒိုနီးရှားလိုဘာလိုပေါ့နော်အာဆီယံကိုလည်းသူတို့သဘောထားထုတ်ပြန်ထားတာရှိတယ်အခုဆိုရင်ဒီအာဆီယံဥက္ကဋ္ဌဖြစ်လာတဲ့အင်ဒိုနီးရှားနိုင်ငံရဲ့မြန်မာအပေါ်ကြီးညာချက်နဲ့ပတ်သက်ပြီးသူတို့တုံ့ပြန်ချက်မှလည်းဟိုသူတို့သတ်မှတ်ထားတဲ့ဒီအကြမ်းဖက်အုပ်စုတွေတရားမဝင်အဖွဲ့တွေအဲ့ဒါတွေ ਨੇ တွေ့ဆုံဆွေးနွေးတာမျိုးတွေမလုပ်ဖို့ပေါ့နော်ဒါကဟိုအာဆီယံရဲ့ပုံဟိုဟိုအာဆီယံရဲ့ဒီချမှတ်ထားတဲ့ဟိုဟာပေါ့ principle တွေစီမင်းစည်းကမ်းတွေအရာပေါ့လေဒါမျိုးတွေကို ਨੇ မလုပ်ဖို့ဆိုပြီးသူတို့တိုက်တွန်းတောင်းဆိုထားတာလည်းရှိတော့ဒီစစ်ကောင်စီအတွက်ကဒီလိုဟိုသူ့ကိုစန့်ကျင်နေတော့အခုဒီမိုကရေစီရေးတိုက်ပွဲဝင်နေတဲ့အမျိုးသားညီညွတ်ရေးအစိုးရတို့လိုဟိုတိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့အာဆီယံကတွေ့ဆုံဆွေးနွေးလာမှာသူတို့ဘက်ကဘာကြောင့်စိုးရိမ်နေရတယ်ရှင
်သူတို့ပြအာဆီယံကအခုနောက်ပိုင်းမှာဒါတရားသုံးသပ်မယ်ဆိုရင်အာဆီယံမှာကမ့်တစ်ခုရှိတယ်တွေ့ရပါဘောနော်ကမ့်တစ်ခုကတော့ဟိုဘာခေါ်မလဲဆိုရင်ဒီအနောက်နိုင်ငံဘက်ကိုယိမ်းနေဒီမိုကရက်တစ်ကိုယိမ်းနေအဖွဲ့တွေပေါ့နော်ဒါကတော့ဒီထိုင်းပါဝင်ထိုင်းဆိုတာကတော့သူကချန်ခွတ်ထိုင်တဲ့နေသားမှာရှိတယ်လောလောဆယ်နေသားတော့နော်တကယ်ဒီဘက်မှာပြည်ပြည်သားရက်တည်နေတာဆိုရင်မလေးရှားရှိတယ်အင်ဒိုနီးရှားရှိတယ်စင်ကာပူရှိတယ်ဘရူနိုင်းရှိမှာပေါ့ဘရူနိုင်းဆိုတော့လည်းသူနိုင်ငံသေးတဲ့ပုံမှာသူတို့ရဲ့မူဝါဒလည်းတစ်ခါလေကျတော့ fake အားမရှိဘူးပေါ့နော်တကယ် mainly အဓိကပြောရမယ်ဆိုရင်တော့မလေးရှားနဲ့အင်ဒိုနီးရှားပေါ့နော်ဒီနိုင်ငံတော်တော်လေးအင်အားကြီးမားတယ်ဒီအာဆီယံမှာသူတို့ရဲ့ဟိုဩဇာတက်ရောက်တယ်ပေါ့နော်ဆိုတော့သူတို့တွေကလည်းနိုင်ငံတကာဆက်ဆံရေးမှာတရုတ်နဲ့ဘောရုရှားနဲ့ဘောအမေရိကန်ဟုတ်စုတွေနဲ့ဘောသူတို့အဆင်ပြေကြတယ်ဆိုတော့သူတို့တွေအစဉ်ပြေမှုပုံမှာကျွန်တော်တို့ရဲ့ဒေါ်လာရင်းအင်အားတွေကဒါကိုတိကျသုံးချဖို့လိုအပ်တယ်။အာဆီယံရဲ့ဒီ၅ချက်သဘောတူညီချက်ကဟိုဒါသူတို့ consensus ဖြစ်တဲ့အားလုံးသဘောတူကြတယ်။အားလုံးသဘောတူညီတဲ့ဒီသဘောတူညီချက်ကိုစစ်တပ်ကမလိုက်နာတဲ့ပုံမှာအာဆီယံရဲ့ဆက်ဆံရေးကပို့ပြီးတော့တင်းကျပ်လာတယ်တင်းမာလာတယ်။ဆိုတော့ဒီမှာတစ်ခုသတိပြုမိတာပါလဲဆိုတော့ဟို non interference ဆိုတဲ့အနေထားတစ်ခုကမရှိတော့ပါဆင်ပါ မ္မဘီနဲ့ပတ်သက်လာရင်ဒါမျိုးကပါဝင်ပတ်သက်ရတော့မယ်ဆိုတဲ့အနေထားဖြစ်လာတယ်။ဘာလို့လဲဆိုတော့ဒီနိုင်ငံတွေကိုဖြစ်လာတဲ့အကျိုးသက်ရောက်မှုဟာဟိုအနေထားတစ်ခုကိုကျော်သွားပြီ။ဟိုမလေးရှားနိုင်ငံရောက်နေတဲ့ဒုက္ခတွေဒီထိုင်းဘက်ကိုရောက်လာတဲ့ဒုက္ခတွေဒီအင်ဒိုနီးရှားဘက်ကိုရောက်လာတဲ့ဒုက္ခတွေနဲ့ပတ်သက်လာရင်အဲ့ဒီနိုင်ငံတွေရဲ့ရည်တည်ချက်ကပြောင်းလဲလာပြီ။သူတို့ကပို့ပြီးတော့ခက်ဟိုပို့ပြီးတော့ဟိုပြင်းထန်လာပြီပေါ့နော်။ဆိုတော့အဲ့ဒီတစ်ခုအပြင်ကိုကျွန်တော်တခုဟိုထပ်ပြီးတော့ဒီမှာ share လုပ်ချင်တာကတော့ဒီပြီးခဲ့တဲ့9ရက်နေ့ January ကအာဆီယံနိုင်ငံရဲ့ဒီဥက္ကရာတူကိုမလေးရှားဟိုအင်ဒိုနီးရှားယူတဲ့ဟိုအတိမဟိုဟိုဖြစ်တဲ့ပုံမှာဒီမလေးရှားနိုင်ငံမလေးရှားဝန်ကြီးချုပ်ကနေပြီးတော့ကိုယ်တိုင်လာရောက်ပြီးတော့သူတွေ့ဆုံခဲ့တယ်ပေါ့နော်အင်ဒိုနီးရှားသမ္မတနဲ့အဲ့ဒီတွေ့ဆုံတဲ့အချိန်မှာသူတို့ရဲ့ဆွေးနွေးခဲ့တဲ့အကြောင်းအရာတစ်ခုကျွန်တော်ပြီးလိုက်ရတာကတော့ဒီမြန်မာပြည်နဲ့မြန်မာပြည်အရင်းနဲ့ပတ်သက်လာရင်ဒီအာဆီယံနဲ့၅ချက်ကိုသူတို့အဓိကစံထားမယ်ဒါကိုစစ်တပ်ကမလိုက်နာသေးဘူးစစ်ဒီအတိမပြမှုဆိုတာဟောဒီလက်ခံနေဆိုတာမရှိမှာမဟုတ်ဘူးဒါပေမဲ့ဒီထဲမှာတော်တော်အရေးကြီးတဲ့ချက်ချက်ကပါလဲဆိုတော့စစ်တပ်ဆိုတာကလက်ရှိအခုထိလည်းသူ့ရဲ့အာဏာသိမ်းတဲ့ကြိုးပမ်းမှုဟာမအောင်မြင်သေးဘူးဆိုတာဒါရှင်းထင်ရှားတယ်။ဘာကြောင့်ထင်ရှားလဲလို့ပြောရမယ်ဆိုရင်သူ့ဘယ်နိုင်ငံကမှအတိမပြသေးဘူး။ဆိုတော့ဒီအတိမပြတခံထားတဲ့ဒီ NUG အစိုးရကလည်းလက်ရှိနိုင်ငံကမှအတိမပြခံထားရပြီမဲ့လေ။ဒါပေမဲ့ဒါဒီမိုကရက်တစ်elected လောက်ထားတယ်ဆိုတော့ဘယ်သူမှငင်းပယ်လို့မရဘူးဆိုတော့အဲ့ဒီပုံမှာဒီစစ်တပ်ကဟိုလွန်မှုမှုစူးစမ်းတဲ့အရာကလည်းမအောင်မြင်သေးဘူးလို့ဒီမှာကျွန်တော်တို့ကောင်းပြောလို့ရတယ်ဆိုတော့ဒီဟာကိုခုတောက်ပူဖို့အတွက်ကိုသူကဒီဟိုရွေးကောက်ပွဲတစ်ခုသူလောက်ရလိမ့်မယ်ဆိုတော့ဒီရွေးကောက်ပွဲကလည်းဒီနိုင်ငံနဲ့လက်ခံမှုမရှိဘူးဆိုတော့ကျွန်တော်တို့ပုံမှန်လည်းပြောလိုက်ရတယ်
အဲ့တော့နိုင်ငံတစ်နိုင်ငံမှာအပြောင်းလဲလုပ်မယ်ဆိုလို့ရှိရင်ရွေးကောက်ပွဲဆိုတာလုပ်ကြရပေါ့လေဆိုတော့အခုစစ်ကောင်စီချပြလာတဲ့ရွေးကောက်ပွဲကိုကြတော့အခုဒီအာဆီယံတို့အခုအင်ဒိုနီးရှားပေါ့နော်အဲဒီအာဆီယံနိုင်ငံတွေနေတောင်လက်မခံဘူးဆိုတာဘာကြောင့်လဲရှင်
ဆိုတော့ဒီမှာဟိုဘာခွန်လဲဆိုတော့ဒီစစ်တပ်ရဲ့ဒီလုပ်ရက်ပေါ်မှာနိုင်ငံတကာရဲ့တုံ့ပြန်မှုတစ်ခုဆိုတော့ရှိတယ်ပေါ့နော်ဆိုတော့စစ်တပ်ကမလို့ရင်သူတို့မကြိုက်ရင်အာဏာသိမ်းမယ်ပြီးရင်ပြန်ရွေးကောက်ပွဲဒါရွေးကောက်ပွဲကိုနောက်တလူဖြစ်မယ်ဆိုတော့ဒီရွေးကောက်ပွဲရဲ့ဟို credibility မရှိတော့ဘူးပြောရမှာပေါ့နော်ပြန်မပြည့်ရွေးကောက်ပွဲဒီလိုမျိုးစစ်တပ်ကအကယ်၍လက်အောက်ကနေလုပ်မယ်ဆိုရင်ပေါ့ဆိုတော့ရွေးကောက်ပွဲတစ်ခုကိုရလက်ကိုသူတို့ဟိုသူတို့စိတ်တိုင်းမဟုတ်စိတ်တိုင်းမကြတဲ့ပုံမှာသူတို့ဒါကိုဟိုဝင်နောက်ဆက်ပြီးတော့အာဏာသိမ်းခဲ့တဲ့စစ်တီရာဇဝတ်အုပ်စုတစုဟာဘယ်လိုလုပ်ပြီးတော့သူတို့ဒီနေနဲ့ကျင်းပတဲ့ရွေးကောက်ပွဲဟာတည်ဝင်ဖြစ်နိုင်ပါမလဲဆိုတဲ့မေးဖို့ကမေးစရာဖြစ်လာတယ်ဆိုတော့ဟိုစစ်တပ်ကအာဏာသိမ်းထားအာဏာသိမ်းမှုကြိုးပမ်းနေသည်ဖြင့်အဲ့ဒီကြားထဲကနေပြီးတော့သူတို့လှုပ်လာတဲ့ရွေးကောက်ပွဲဆိုတာကလည်းဒီအာဏာသိမ်းမှုကိုအထောက်အကူပြုဖို့သာလျှင်ဖြစ်တယ်ဆိုတာကဒါကောင်းကောင်းသဘောပေါက်တယ်လို့ပါဆိုတော့ဒီဟာကိုသူနိုင်ငံတကာဘယ်လိုမှလက်ခံမှာမဟုတ်ဘူးဆိုတော့ရှင်းနေတယ
်ကျွန်မနဲ့ဒီမြန်မာတမ်မတ်ကြီးကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဦးကျော်မိုးထွန်းနဲ့အဲဒီတွေ့ဆုံမေးမြန်းခံမှာတော့ကလည်းသူအဓိကပြောသွားတာကဒီကုလသမဂ္ဂလုံခြုံရေးကောင်စီကမြမအရေးပထမဆုံးအချိန်ဆုံးဖြတ်ချက်လုံခြုံရေးကောင်စီမှာချမှတ်ခဲ့ရတဲ့အကြောင်းရင်းအားလေဒီအာဆီယံဖွဲ့ဝင်နိုင်ငံတွေပေါ့အထူးသဖြင့်အင်ဒိုနီးရှားမလေးရှားတို့စင်ကာပူတို့ရဲ့တောင်းဆိုချက်တွေဖိအားပေးမှုတွေကြောင့်ပါတယ်ဆိုတော့အဲ့တော့ရှေ့ဆက်ပြီးတော့ကောဒီအခုအင်ဒိုနီးရှားနိုင်ငံကအာဆီယံဥက္ကဋ္ဌဖြစ်လာတဲ့အချိန်မှာမြမနိုင်ငံအပြောင်းလဲမှာသူ့ရဲ့အခန်းကဏ္ဍဘယ်လောက်ထိအရေးကြီးမယ်လို့မြင်နေရှင်
ဟုတ်ဒီဒီဒီစကားမပြောခင်ကျွန်တော်အင်ဒိုနီးရှားရဲ့ background ကိုတစ်ချက်ကျွန်တော်တို့ကြည့်ဖို့လိုတယ်အင်ဒိုနီးရှားနိုင်ငံဆိုတာကလည်းတချိန်ဗမာပြည်လိုပဲစစ်တပ်ရဲ့အာဏာအုပ်ချုပ်မှုလက်အောက်မှာရှင်သန်လာခဲ့ရတဲ့နိုင်ငံနိုင်ငံဖြစ်တယ်အဲ့ဒီအဲ့ဒီလိုအနေထားကနေပြီးတော့ယုံထွက်လာခဲ့ပြီးတော့ယနေ့ဒီမိုကရက်တစ်နိုင်ငံတနေငံဖြစ်မြောက်လာတဲ့အထိသူတို့ရောက်လာတယ်သူတို့နိုင်ငံမှာလည်းအဲ့လိုမျိုးလူမျိုးလုံးသဖက်မှုတွေဖြစ်ခဲ့တယ်လူမျိုးတစ်ခုစုတစ်ခုပြဿနာတွေဖြစ်ခဲ့တယ်ဒီအပြောင်းလဲတစ်ခုကိုရင်ဆိုင်ပြီးတော့သူတို့ရောက်လာတဲ့ပုံမှာသူတို့တွေကမြန်မာပြည်ကိုအဲ့လိုအမြင်နဲ့လာမြင်ကြတယ်။ဒါပြမြန်မာပြည်မှာကြတော့ကျွန်တော်အဲ့လိုမျိုးမဟုတ်တော့ဘူး။စစ်တပ်ကအရှင်းပြောလို့ရှိရင်အင်ဒိုနီးရှားစစ်တပ်ကမျိုးချင်းစိတ်တဲ့တိုင်းပြည်ချင်းစိတ်အများကြီးရှိတယ်လို့ပြောရမှာပေါ့နော်။စေတနာမှန်နေပေါ့။တိုင်းပြည်ပေါ်မှာသူစေတနာမှန်နေ။သူ့ရဲ့အုပ်ချုပ်မှုသူ့ရဲ့ထိန်းချုပ်မှုကိုတဖြည်းဖြည်းသူတို့လက်လျှော့သွားတယ်။ဟိုတိုက်ဟိုအယတအဆွေအဖြစ်သူတို့အပြက်ပြောင်းအမိပြက်ပြောင်းလဲသွားတယ်။ဒါပေမဲ့ကျွန်တော်မြန်မာပြည်မှာကြတော့စစ်တပ်ကအဲ့လိုမျိုးမဟုတ်ဘူးလေ။ဟိုအထက်ပိုင်းနေကြတော့သူစီးပွားကောင်းကောင်းလုပ်တယ်။သူတို့သားသမီးတွေဆိုရင်တကယ်ကဘာကျော်ကျောင်းနေမှာကျောင်းကျောင်းတက်တယ်။စားကောင်းတော့ကောင်းနေစားကြတယ်အစင်းစင်းမင်းမင်းတို့နေထိုင်ကြတယ်လက်အောင်ငယ်သားတွေအောက်ချီမှာပြန်ကြည့်လိုက်ဘယ်လိုနေထားရလဲဟိုပတ်စံတောင်းစားတဲ့ဘွားတွေတိတ်မသားဘူးတို့နေထိုင်နေကြတဲ့ဘွားတွေဟုတ်ပြီလားဆိုတော့အင်ဒိုနီးရှားနိုင်ငံမှာပြီးတော့မတူတဲ့ဟာဒီအချက်ကအဓိကဖြစ်တယ် ဆိုတော့အင်ဒိုနီးရှားနိုင်ငံကောမလေးရှားနိုင်ငံကောဒီမှာရှိဒီမိုကရက်တစ်နိုင်ငံတွေပေါ့အာဆီယံမှာသူတို့ကဘာတစ်ခုသူတို့သွားစိုးရိမ်သွားလဲဆိုတော့အကယ်လို့သာမြန်မာပြည်ကဒါလည်းစစ်အာဏာသိမ်းတာတို့အဲ့လိုဒီမိုကရက်တစ်ကိုဖြိုလဲမဲ့စစ်နီးစနစ်တွေဟိုနိုင်ငံကြီးဟိုလုပ်ရက်တွေဖြစ်လာပြီဆိုရင်ဒါတခြားနိုင်ငံတွေအတွက်လည်းအန္တရာယ်ဆိုတာမြင်လာပြီသူတို့ကတော့ကျွန်တော်တို့မြင်သလောက်ပြန်အင်ဒိုမလေးရှားနိုင်ငံမှာဆိုရင်ဒီ50နှစ်အတွင်းမှာအစိုးရအပြောင်းအလဲတွေတော်တော်လေးဖြစ်ခဲ့တယ်ဒါပေမဲ့ကျွန်တော်တို့စစ်ကားတကြီးမှလမ်းမမှမတွေ့ခဲ့ရဘူး။ဟုတ်ပြီအင်ဒိုနီးရှားမှာဆိုလည်းရွေးကောက်ပွဲတွေဖြစ်တယ်မြို့မြို့နိုင်ငံအပြောင်းအလဲတွေဖြစ်တယ်သူတို့မှလည်းဒါမျိုးတွေမဖြစ်တော့ဘူး။ဆိုတော့လက်ရှိမြန်မာပြည်မှာကြတော့ပြန်ကြည့်မယ်ဆိုရင်စစ်တပ်ကနေရာတကာမှာပါဝင်နေအားလုံးသူချဲ့လေတယ်။သူဘာကိုဘန်းပြပြီးချဲ့လေတယ်ဆိုတော့လူမျိုးရေးဘာသာရေးကိုဘန်းပြပြီးချဲ့တယ်။ဒါပေမဲ့တကယ်တကယ်ပြန်ကြည့်လိုက်မယ်ဆိုရင်သူတို့တတ်တာဖြတ်တာဘယ်သူ့ကိုအဓိကတတ်နေလဲ။လူမျိုးလူနည်းစုတွေကိုတတ်တာဖြတ်တာလည်းရှိနေလို့ကိုယ်လူမျိုးတွေလည်းသူတို့တတ်နေတာပဲ။ဆိုတော့သူကတကယ်အဓိကသူ့အာဏာကိုထိခိုက်လာမယ်ဆိုဘယ်သူမှဆိုသူတို့ကတတ်ပြန်ဖြတ်မှာပဲ။အဲ့လိုနေထားမျိုးရှိတဲ့ဟိုအတွေးခေါ်ရှိတဲ့ဒီစစ်တပ်ကိုဘယ်နိုင်ငံကမှဘယ်သူတို့ရဲ့ပုံမှန်ချင်းနိုင်ငံမှာရှိတာမလို့လားဘူးသူတို့နိုင်ငံနဲ့လုံခြုံရေးအတွက်လည်းအမတန်မှကြောက်စရာကောင်းတဲ့အနေထားမျိုးရှိလာပြီဆိုတော့သူတို့နားလည်လာဘူးဆိုတော့ဒီပုံမှာဟိုကျွန်တော်မြင်လာတော့မြန်မာပြည်ရဲ့အခြေအနေမပြောင်းလဲလာသေးဘူးဒီလိုမျိုးစစ်တပ်ကအနေထားဟိုအနေရပြုနေတဲ့အနေထားရှိနေသေးဘူးဒီနိုင်ငံတွေကတော့ဟိုသူတို့ရဲ့တည်ချက်ပြောင်းလဲလာမှာတော့မဟုတ
်ဘူးဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုကျော်ဝင်းအခုလိုအချိန်ပေးပြီးတော့ VOE မြန်မာပိုင်းကမြေးတာတွေကိုဖြေကြားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုနားဆင်ကြည့်ရှုကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်ကျွန်မအင်ဂျင်နီယာ